ဒီနေ့ပြောပြမယ့်အကြောင်းအရာလေးကတော့စိတ်ကျန်းမာရေးထိခိုက်နေသူတယောက်နဲ့စကားပြောတဲ့အခါကိုယ့်ဘက်ကဘာတွေပြောပြတင်လဲ။ဒါကတော့ကျမတို့ကြားရလေးရှိတဲ့ကူညီပေးလိုသူတွေရဲ့စေတနာပေါ်အခြေခံထားတဲ့ကောင်းစဉ်လေးပါ။ဒါကိုကျမကပို့ပြီးထိရောက်တဲ့အကူအညီပေးနိုင်အောင်လို့စိတ်ကျန်းမာရေးထိခိုက်နေသူတယောက်ကိုဘလို့ပံ့ပိုးပေးမလဲလို့ပြောင်းပြောပြရစီ။မင်္ဂလာပါ။ကျမ Agnes ပါ။ Serenity Counseling and Mental Health Services ရဲ့ Founder Counseling Psychologist တယောက်ပါ။ဒီ season လေးမှာတော့စိတ်ကျန်းမာရေးအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းတွေကိုဝေမျှပေးသွားမှာဖြစ်ပါတယ်။စိတ်တကျလိုက်တာဘာခံစားချက်မှလည်းမရှိဘူး။ဘလို့ပြောရမလဲမသိဘူး။ဒီလိုအဆရှိတဲ့စကားသံတွေကိုကျမတို့ပတ်ဝန်းကျင်မှာမကြာခဏကြားရနိုင်ပါတယ်။စိတ်ညစ်လိုက်တာဆိုတာကျမတို့ကိုယ်တိုင်လည်းမကြာခဏရေရွတ်မိတတ်တဲ့စကားလုံးတစ်ခုပဲနော်။နေ့စဉ်မှာမိသားစုအရေးအလုတ်အကိုင်းစီးပွားရေးကိုယ်တိုင်ရဲ့ရည်မှန်းချက်အဆရှိတာတွေနဲ့လူတွေဟာစိတ်ပိုင်းဆိုင်ရာမှာပင်ပန်းမှုကနေစလို့စိတ်ပိုင်းဆိုင်ရာကိုနာကျင်ရတဲ့အထိအခြေအနေအမျိုးမျိုးကိုကြုံရနိုင်ပါတယ်။ဒါတွေမကပဲဒီထက်ပိုဆိုးတဲ့အခြေအနေတွေဖြစ်တဲ့မိမိချစ်ခင်ရတဲ့သူတွေကိုဆုံးရှုံးလိုက်ရလို့စိတ်ထိခိုက်နေသူနာကျင်စရာအဖြစ်ပြက်ကြုံထားသူဖြစ်ပျက်တစ်ခုခုကြောင့်စိတ်ထိခိုက်နာကျင်နေရသူတွေကလည်းကျမတို့အနားမှာမကြာခဏတွေ့နိုင်ပါတယ်။ဒီလိုခံစားနေရတဲ့သူတွေဟာလူငယ်လူရွယ်တွေကစလို့အသက်အရွယ်အပိုင်းခြားအမျိုးမျိုးမှာဖြစ်နိုင်ပါတယ်။စိတ်ပိုင်းဆိုင်ရာမှာပင်ပန်းခြင်းဟာလူပိုင်းဆိုင်ရာမှာပင်ပန်းသလိုပဲကြားမမရွေးအသက်အရွယ်မရွေးဖြစ်တတ်တဲ့အရာတစ်ခုပါ။ဒီလိုသူတွေနဲ့တွေ့တဲ့အခါသူတို့ကိုဘယ်လိုကူညီပံ့ပိုးမှုပေးနိုင်မလဲ။အစမှကျွန်မမိတ်ဆက်သလိုကိုယ့်ဘက်ကဘာတွေပြောပြသင့်လဲဆိုတာထက်ကျွန်မတို့သူတို့ကိုဘယ်လိုနားထောင်ပေးကြမလဲ။ကျမတို့စိတ်ထဲမှာပြောပြချင်တာတွေအကြံဉာဏ်ပေးချင်တာတွေကိုယ့်ရဲ့အတွေ့အကြုံဥပမာတာရကတွေနဲ့ပြောပြချင်တာတွေကအစီအစီရှိနေတတ်ပါတယ်ဟုတ်တယ်မလားကျမတို့ခဏလောက်အချိန်ယူပြီးကိုယ်တိုင်စိတ်ကျဉ်းချက်စိတ်တက်ချက်စိုးရိမ်ဝမ်းနည်းရတဲ့အချိန်တွေမှာဘလို့အကူအညီမျိုးတွေကကိုယ့်အတွက်ကိုအထောက်အကူဖြစ်ခဲ့လဲဆိုတာပြန်စဉ်းစားချရအောင်ပထမတစ်မျိုးအနေနဲ့ကကိုကိုနီလန်းများစွာအကူအညီပေးတတ်သူစီကရတဲ့ဒီမျိုးအကြံဉာဏ်တွေကိုဒီလိုလုပ်ကြည့်ပါလားဒါလေးလုပ်ကြည့်ပါလားဆိုတဲ့သူတွေဒါမှမဟုတ်ရင်လည်းဖြစ်တတ်တဲ့သဘောတရားအခြေခံအချက်လက်တွေနဲ့သေချာရှင်းပြပြီးတော့ကိုကိုစိတ်ဖြေဖျောက်ဖို့အတွက်ကြောပြအကူအညီတတ်တဲ့သူတွေဒုတိယအမျိုးအစားကတော့ကိုအနားမှာရှိနေတဲ့ဆိုရင်ရှိနေပြီးတော့ကိုအတွက်လိုအပ်မဲ့လက်တွေ့ကြတဲ့အကူအညီတွေကိုလိုက်လုပ်ပေးတဲ့သူတွေကိုပြောတာတွေကိုခေါင်းတငိမ့်ငိမ့်နဲ့နားထောင်ပေးတဲ့သူတွေကိုရဲ့ခံစားချက်တွေကိုပြောပြတဲ့အခါမှာတိတ်ဆိတ်စွာနဲ့နားထောင်ပေးနေတဲ့သူတွေဒါလို့ဆိုရင်တော့ကျမတို့ကိုကိုဘလို့ကူညီမှုပေးတဲ့အကူအညီမျိုးကပို့ပြီးတော့ကိုအတွက်စိတ်ထဲမှာနေရတာတတ်တာလဲဆိုတာလေးကိုသတိထားမိမယ်ထင်တယ်နော်အများစုကဒုတိယပြောပြသွားတဲ့ပုံစံတွေနဲ့ပံ့ပိုးခံရမှုရဲ့အနှစ်သာရကိုအမှုခံစားသတိထားနိုင်မိတယ်လို့ကို့အတွက်လည်းအထောက်အကူဖြစ်နိုင်မယ်ဆိုတာသတိထားခံစားမိကြမှာပါ။ဒုတိယဆိုရင်တော့ဘာလို့တင်လဲလို့ပြောပြပြီးအကြံပေးတာကို့ဖြစ်မှုရဲ့အတွေ့အကြုံတွေကိုပြောပြပြီးအကြံပေးတာတွေကအထောက်အကူဖြစ်တယ်လို့ထင်တတ်ကြတယ်နော်။တချို့ကလည်းအကြံဉာဏ်အားပေးစကားတစ်ခုခုကြားချင်တာမျိုးအဲ့လိုကြားမှစိတ်ချမ်းသာတယ်ဆိုတာမျိုးပြောပြတာမျိုးလည်းကျွန်မသင်တန်းတွေပေးတဲ့အခါဆွေးနွေးမှုတွေလုပ်တဲ့အခါမကြာခဏကြားရသည်ရှိတယ်။ဒီလိုပံ့ပိုးမှုမျိုးကအဆင်ပြေတရားရှိပေမဲ့လက်တွေ့မှာကျမတို့သူများပြောတဲ့အကြံတိုင်းလိုက်လုပ်ဖြစ်ကြရဲ့လားအဲ့အကြံတွေကကိုယ့်ရဲ့လုံနိုင်တဲ့အခြေအနေတွေထဲမှာရောဘလောက်ရှိလဲနောက်တစ်ခုသတိထားမိမယ်ဆိုရင်ခုနပြောသွားတဲ့အခြေအနေမှာကျမတို့ကကိုယ့်အကြောင်းကိုယ့်အတွေ့အကြုံတွေကိုပြောပြတာဖြစ်တဲ့အတွက်စိတ်ပိုင်းဆိုင်ရာနာကျင်ခံစားနေသူတွေရဲ့အကြောင်းကိုကျမတို့သေချာသိခွင့်မရလိုက်ဘူးဆိုတာပါပဲဒီနေရာမှာကျမပြောပြချင်တာကလူတွေကတခုခုလှုပ်ဖို့ဆိုရင်သူတို့မှာအရင်းမြစ်တွေလိုအပ်ပါတယ်။အရင်းမြစ်တွေကကိုယ်စီမှာရှိပြီးသားကိုယ်တွင်အရင်းမြစ်တွေဖြစ်နိုင်တယ်လို့ကိုယ့်ရဲ့မိသားစုပတ်ဝန်းကျင်လုပ်ပေါ်ခိုင်ဖက်ဒီလိုနေရာတွေကနေရရှိတဲ့အရင်းမြစ်တွေလည်းဖြစ်နိုင်ပါတယ်။ ဒီတော့အပြင်ကလာတဲ့အကြံဉာဏ် idea တွေကိုလှုပ်ဆောင်အကောင့်ထဲပို့ဖို့လှုပ်ဆောင်နိုင်ဖို့အကောင့်ထဲပို့နိုင်ဖို့ကအရင်းမြစ်တွေပေါ်မှာအခြေခံတာဖြစ်ပြီးတယောက်နဲ့တယောက်မှာမတူညီတဲ့အရင်းမြစ်တွေရှိကြပါတယ်။ဥပမာကျမကအချိန်စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးအဆင်မပြေအခက်အခဲရှိနေတဲ့ဆိုပါစို့ကျမကမိတ်ဆွေတယောက်ကသူ့ရဲ့အချိန်စီမံခန့်ခွဲနိုင်မှု time management လုပ်တဲ့ပုံစံကိုဝေမျှတာပဲဖြစ်ဖြစ်သူကြားဘူးတဲ့ time management tips တွေကိုပြောပြအကြံပေးတာပဲဖြစ်ဖြစ်လုပ်မယ်ဆိုရင်ဒါတွေကိုလိုက်လုပ်ဖို့ကျမရဲ့လက်ရှိအခက်ခဲနဲ့အရင်းမြစ်တွေကိုပြန်လည်သုံးသပ်ဖို့လိုပါလိမ့်မယ်။သူပေးတဲ့အကြံကကျမရဲ့လိုအပ်ချက်နဲ့ကိုက်ညီမှုရှိမှသာအဆင်ပြေမှာဖြစ်တယ်လို့အခက်ခဲနဲ့အားသာချက်ကိုသေချာနားမလည်ဘဲလိုက်လုပ်ဖို့ပဲကြိုးစားတဲ့အခါမှာစိတ်ပင်ပန်းမှုစိုးရိမ်မှုစိတ်ချကျမှုတွေသာပိုဖြစ်တတ်ပါတယ်။ဒါကြောင့်ကျမတို့လူတစ်ယောက်ရဲ့အဆင်မပြေမှုကိုကူညီတဲ့အခါမှာသူ့ရဲ့အခက်အခဲကိုသေချာနားလည်အောင်နားထောင်ပေးဖို့လည်းလိုအပ်ပါလိမ့်မယ်။ဒါကလွယ်ကူမနေပါဘူး။ဘာလို့လဲဆိုတော့ကျမတို့ကနားထောင်တဲ့အခါမှာနားလည်ဖို့ထက်ကူညီဖြည့်ရှင်းပေးဖို့ကိုပိုပြီးအားတက်နေကြလို့ပါပဲ။အားသာတက်ကြလို့ပါပဲ။ဒါဆိုရင်ကျမတို့ကူညီပေးတဲ့အခါမှာဒါလေးတွေကိုသတိထားပေးရအောင်။စိတ်ပိုင်းဆိုင်ရာအရထိခိုက်နာကျင်သူတွေကဘာမှမစင်စားတတ်မကြံစီတတ်တဲ့သူတွေမဟုတ်ဘူးဆိုတာကိုကျမတို့နားလည်ထားဖို့လိုပါလိမ့်မယ်။ထိခိုက်ရတဲ့အခါမှာနာကျင်ရတဲ့အခါမှာချက်ချင်းမစင်စားနိုင် action မယူနိုင်ခြင်းရှိတာမျိုးဖြစ်နိုင်ပါတယ်။ဒါကလည်းလူအုံနောက်ရဲ့အလုပ်လုပ်ဆောင်ပုံရစိတ်ထိခိုက်နာကျင်မှုကိုသက်သာရရအောင်အရင်လုပ်ဆောင်ဖို့လိုအပ်နေလို့ဖြစ်ပါတယ်။ဒါကြောင့်ကူညီခဲ့သူတွေအနေနဲ့သူတို့ရဲ့နာကျင်မှုတွေကိုသက်သာစေမဲ့လက်တွေ့ကျတဲ့နည်းလမ်းလေးတွေနဲ့တံပိုးဖို့လိုပါလိမ့်မယ်။ဥပမာသူတို့နာကျင်နေတဲ့အရာကိုနားလည်အောင်နားထောင်ပေးခြင်း။သူတို့ရဲ့စိတ်လှုပ်ရှားမှုကိုအရင်ဆုံးဖြေလျှော့တတ်တာအောင်လို့ရေတိုက်တာလားလမ်းလေးထလျှောက်လိုက်တာလားအသက်ကိုဝဝရှူလိုက်တာလားခဏလေးတိတ်ဆိတ်စွာနေလိုက်တာလားအဆရှိတဲ့နီလန်းလေးတွေနဲ့သူတို့လက်ရှိအခြေအနေကိုသတ်တာဖို့အတွက်ဂရုစိုက်ပေးဖို့လိုပါလိမ့်မယ်တစ်ချိန်တည်းမှာပဲဒီလိုမျိုးကြုံတွေ့နေရတဲ့ချိန်မှာသူတို့မှာတခြားလှုပ်เสียလက်တွေ့ကြတဲ့ဥပမာစိတ်သက်အရန်ကြနေတဲ့အမျိုးသမီးတယောက်ပေါ့နော်စိတ်တွေတအားရှုပ်နေတဲ့မိသားစုကိစ္စတွေနဲ့စိတ်အရန်ပင်ပန်းနေရတဲ့အမျိုးသမီးတယောက်ပေါ့နော်ဒါဆိုလို့ရှိရင်သူ့ရဲ့စိတ်ပင်ပန်းမှုတွေကဘာတွေလဲဆိုတဲ့ဟာကိုကျမတို့နားလည်ဖို့စူးစမ်းနေတဲ့အချိန်သူ့ကိုပြောပြဖို့အခွင့်အရေးပေးတဲ့အချိန်မှာသူ့မိသားစုမှာလက်တွေ့သူလိုအပ်နေတာဘာရှိလဲဥပမာသူကကလေးချောင်းကြို့ဖို့အကူအညီလိုအပ်တာမျိုးလားဈေးဝယ်ပေးဖို့အကူအညီလိုအပ်တာမျိုးလားအစရှိတဲ့လက်တွေ့ကြတဲ့အကူအညီလိုအပ်မှုတစ်ခုခုကိုပြုလုပ်ပေးရင်းနဲ့လေသူ့ကိုအကူအညီချင်းကစိတ်ပန်းဆိုင်ရာပံ့ပိုးမှုအတွက်ကိုလည်းအထောက်အကူဖြစ်စေပါတယ်ဒီလိုနီးလန်းနေတဲ့ကအချိန်ကြံကြတဲ့နီးလန်းနေတစ်ခုကတော့သူတို့ကိုစကားပြောဖို့အချိန်ပေးပါသူတို့ဘက်ကမပြောသေးဘူးဆိုရင်တော့မှပြောပြဖို့ခက်ခဲနေလိမ့်မယ်လို့ပြောမထွက်ရင်အချိန်ယူပါအတူရှိပေးနေတယ်နော်ပြောပြချင်တာတွေရှိရင်အချိန်မီွေးနားထောင်ပေးလို့ရတယ်ဆိုတာလေးတွေကိုပြောပြပေးပါသူတို့ရဲ့စိတ်ထိခိုက်နေရတဲ့အကြောင်းတွေကိုအချိန်ပေးပြီးကောင်းမွန်တဲ့နားထောင်ပေးခြင်းနဲ့နှစ်သိမ့်ပေးတဲ့အခါအနားမှာကူညီနိုင်မဲ့သူတွေအချင်းသင့်ရှိတယ်ဝေဖန်ဖြစ်တဲ့ကရုဏာဒေါသနဲ့အပြောခံနေရခြင်းမရှိဘူးဆိုတဲ့အခါမှာစိတ်သက်သာရာရပြီးသူတို့မှာရှိပြီးသားအရင်းမြစ်တွေကိုပြန်လည်အသုံးပြုဖို့တတိယလာပါလိမ့်မယ်။တကယ်လို့အရင်းမြစ်တွေမရှိဘူးဆိုရင်တော့လိုအပ်တဲ့အကူအညီတွေကိုရှာဖွေဖို့အကူအညီတောင်းဖို့စပြီးပြင်ဆင်နိုင်ပါလိမ့်မယ်။ပြောပြလာတဲ့အခါမှာလည်းအကြံပေးလိုခြင်းပြောပြလိုခြင်းများမလုပ်ခင်းနဲ့သူတို့နေရာမှာနားလည်နိုင်အောင်ကြိုးစားပါဒါဟာတိတ်နဲ့နေပါတယ်တိတ်မွေပါတယ်ဒါကြောင့်နားထောင်ပြီးခြင်းကိုအမှုပညာတစ်ခုလို့တင်စားကြတာဖြစ်တယ်ကူညီပေးသူအများစုကကူညီခြင်းစောနဲ့ငါဘာလို့ပေးရမလဲဆိုတာကိုအာယုံဆိုင်မှုများနေပြီးဘာလို့အပ်နေလဲဆိုတာကိုလေ့လာဖို့သတိပြုမိဖို့မေ့နေတတ်ကြပါတယ်ကိုကဘာပြောပေးရမလဲဆိုတာထက်ဘာလို့နေမလဲဆိုတာကိုနားလည်အောင် အခြေအနေကိုလေ့လာခဲ့ခဲ့ပြီးလိုအပ်တဲ့အကူအညီတွေပေးနိုင်မှုအဆင်သင့်ဖြစ်နေခြင်းကကောင်းမွန်ထိရောက်တဲ့စိတ်ပိုင်းဆိုင်ရာပံ့ပိုးမှုတစ်ခုဖြစ်ပါလိမ့်မယ်။လူတစ်ယောက်ကိုအခြားလူတစ်ယောက်ကနားထောင်ပေးတယ်ဆိုတာရုပ်ပိုင်းဆိုင်ရာအကူအညီတွေအတွက်အများကြီးတန်ဖိုးရှိတယ်လို့နားထောင်ခံရသူတအိုးကပြောပြတာကိုစာအုပ်တုံးမှာကျွန်မဖတ်ပြပါရစေ။ဒါကြောင့်မလို့ကျမတို့သူများကိုကူညီပေးတဲ့အခါမှာကိုယ့်ဘက်ကကူညီပေးလို့စိတ်တည်းတခါတလေရင်းနှီးမှုအရာကရုဏာဒေါသတွေနဲ့ပြောပြလိုခြင်းနေဒါလေးတွေကိုကျမတို့ခဏလောက် pause ပေါ့နော်ခဏလောက်နားထားပြီးတော့သူတို့ဘာလို့လိုအပ်နေတာလဲသူတို့ရဲ့ခံစားချက်တွေကဘာတွေလဲဆိုတဲ့ဟာကိုအရင်ဆုံးအချိန်ပေးတဲ့အဆင့်လေးတစ်ဆင့်ကိုကျမတို့ကိုပြောချင်တဲ့အရာတွေကိုကိုလုပ်ပေးတဲ့ဆိုတဲ့အရာတွေကိုမလုပ်ခင်မှာထည့်လိုက်မယ်ဆိုလို့ရှိရင်ကိုပြောချင်တဲ့အရာတွေကိုလုပ်ပေးချင်တဲ့ဆိုတဲ့အရာတွေကလိုချင်မှလိုအပ်တော့လိမ့်မယ်စိတ်ပိုင်းဆိုင်ရာနာကျင်ပင်ပန်းနေတဲ့သူကကိုရဲ့ကရုဏာနဲ့နားထောင်ပေးတဲ့အခါကိုကြားရတဲ့အခါမှာသူ့ပေါ်ကိုအပြစ်မတင်ဘူးလို့ကြားရတဲ့အခါမှာစိတ်ခွန်အားတွေပြန်လည်ရရှိလာလိမ့်မယ်ကျမတို့ကကိုပတ်ဝန်းကျင်မှာအပြစ်တင်ခြင်းတွေဝေဖန်ခြင်းတွေနဲ့ပို့ပြီးတော့ရင်းနှီးကြတယ်အဲ့တော့အပြစ်တင်ဝေဖန်ခြင်းတွေကင်းတဲ့နားထောင်ပြခြင်းမျိုးနဲ့ကျမတို့နားထောင်ပြနိုင်ပါတယ်ဒီစီစဉ်ကို Serenity Mental Health Service နဲ့ Burma Podcast Network တို့ကပူးပေါင်းပြီးတင်ဆက်တာဖြစ်ပါတယ်အားလုံးပဲကိုယ့်ရဲ့စိတ်ကြမ်းမရေကိုယ်သာမကမိမိဘဝဉာဏ်ကားသူတွေကိုကိုယ်ညီဆောက်ရှောက်ပေးခြင်းအဖြစ်ပုံမှုကျမ်းမာတဲ့လူအတိုင်းဝိုင်းလေးမှာရှင်သန်နိုင်ကြပါစေ